ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကအစိုးရရုံးဝင်းကိုဒီကနေ့ဝင်ရောက်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအယ်ရှာဘတ်စစ်သူကြီးအဖွဲ့ကပြောဆိုလိုက်ပါတယ်။အစိုးရပညာရေးဝန်ကြီးဌာနကိုတိုက်ခိုက်မှုတွင်လူ15ယောက်သေဆုံးပြီး20လောက်ဒဏ်ရာတွေရခဲ့တယ်လို့လည်းအရေးပေါ်ကိစ္စရေးဌာနအကြီးအကဲက VOE ကိုပြောဆိုခဲ့တာပါ။ကာဗွန်ခွဲရကပောက်ကွဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်တိုက်ခတ်သူတွေအစာအုပ်ရဝင်ရောက်နိုင်ခဲ့ကြပြီးစတင်ပြစ်ခတ်ခဲ့ကြတာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ AP သတင်းဌာနကတော့တနသမားတွေကပညာရေးဝန်ကြီးဌာနဝန်ထမ်းတချို့ကိုတရားခံဖြစ်ဖမ်းဆီးခဲ့တယ်လို့ဖော်ပြခဲ့ပေမဲ့ဆိုမာလီဆိုတာတာဝန်ရှိသူတွေကတော့လွန်ကျွေးတပ်ဖွဲ့နဲ့အာဖရိကယူနီယံတပ်တွေကအခြေအနေတွေကိုထိ ंछ ုံနေတဲ့အကြောင်း VOE ကိုပြောဆိုခဲ့တာပါ။အစိုးရတပ်တွေကအဆောက်အဦကိုပြန်လည်တိုက်ပတ်ခဲ့ပြီးတိုက်ခိုက်မှုဆုံးသတ်သွားခဲ့ပေမဲ့တနသမားတွေတည်သွားသလားဖျက်ပြေးလွတ်မြောက်သွားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဒီလဇမိုင်းမှာတော့လည်းအယ်ရှာဘတ်စစ်သွေးချွာတွေဟာကင်ညာနိုင်ငံဂရစ်စတာတိုက်သူမှာဝင်ရောက်တိုက်ခတ်ခဲ့ရာကလူပေါင်း148ယောက်သေဆုံးခဲ့တာပါ။အယ်ရှာဘတ်အဖွဲ့ကတော့အင်းနီဂျင်ဆိုမာလီယာနိုင်ငံထဲမှာအခြေစိုက်ထားတဲ့စစ်သွေးချွာတွေပေါ်ကင်ညာနိုင်ငံကစစ်ဆင်နေတဲ့အပေါ်လက်တုံပြန်တဲ့အနေနဲ့တိုက်ခိုက်တာလို့ပြောဆိုခဲ့ပါတယ်။ဆိုမာလီဆိုရကတော့ကင်ညာနိုင်ငံတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်သူဖြစ်ဆွဆွဲထားသူအပါအဝင်အယ်ရှာဘတ်အဖွဲ့ရဲ့ခေါင်းဆောင်7ယောက်ကိုအလို့ရှိကြောင်းကြေညာထားတာပါ။ဖွဲ့ကောင်းဆောင်အာမက်အိုမာအပူဦးဘက်ကိုဖမ်းဆီးနိုင်ရင်အမေရိကန်ဒေါ်လာ2သိန်းခွန်းနဲ့နောက်ထပ်ထိတ်တန့်ကောင်းဆောင်10ယောက်အတွက်ကိုတော့ဒေါ်လာ1သိန်းကနေ3သိန်းခွန်းထိပေးမယ်လို့လည်းပြီးခဲ့တဲ့ကြာသပတေးနေ့ကပဲစုမှုထုတ်ထားပါတယ်။